င်္ဂလာပါခင်ဗျာ RFA ပေးစာကဏ္ဍကနေနှုတ်ခွန်းဆက်လိုက်ပါတယ်ဒီတစ်ပတ်မှာပထမဆုံးပြောပြလိုတဲ့ပေးစာကတော့ရန်ကုန်တိုင်းဒေသကြီးအင်းစိန်မြို့နယ်ကပေးစာပဲဖြစ်ပါတယ်အင်းစိန်ဈေးတွေမှာဗျံကျရောင်းချတဲ့ဈေးတွေကြောင့်ဆိုင်နဲ့ရောင်းချတဲ့ဈေးတွေနစ်နာမှုတွေဖြစ်ပေါ်နေပါတယ်ဆိုပြီးပေးပို့လာတာဖြစ်ပါတယ်အဲ့လိုဆိုင်အတိအကျမရှိဘဲရောင်းချတဲ့ဈေးတွေကြောင့်လမ်းပိတ်ဆို့တာတွေကားပါကင်အစမပြေတာတွေလည်းဖြစ်နေပါတယ်ဆိုပြီးစာထဲမှာရေးထားပါတယ်ဆိုင်ငန်းရှိသူတွေကဆိုင်ငန်းကလိုင်စင်ကြီးလာစင်ဈေးကောက်တွေပေးဆောင်နေရပေမဲ့လမ်းတွေပေါ်မှာရောင်းချတဲ့သူတွေကဘာတစ်ခုမှပေးကြရမလို့ပဲရောင်းချနေတာကြောင့်ဆိုင်နဲ့ရောင်းချသူတွေအတွက်နစ်နာတာတွေရှိလို့အဲ့လိုဖြစ်ပေါ်နေတာတွေကိုအရေးယူဆောင်ရွက်ပေးစီလိုတယ်ဆိုပြီးရေးသားပေးပို့တာပဲဖြစ်ပါတယ်ခင်ဗျာကိုထားကရင်နောက်ထပ်ပေးစာတွေလည်းပြပြပေးပါအောင်ဗျ
ဟုတ်ကဲ့ပါကိုကျော်စုံဝေးအခုပေးစာကတော့မကွေးတိုင်းဒေသကြီးကပေးပို့လိုက်တဲ့စာပဲဖြစ်ပါတယ်မကွေးတိုင်းနမောက်မြို့မှာရှိတဲ့ဟိုရင်ခက်ကအာဏာရခဲ့တဲ့နိုင်ငံရေးပါတီကြီးတစ်ခုရဲ့ဥက္ကဋ္ဌအပအဝင်ပါတီဝင်တို့ဟာပါတီပိုင်မြေကွက်တွေကိုရောင်းချပြီးအဂတိလိုက်စားတာတွေပြုလုပ်နေတဲ့အတွက်တက်ဆိုင်ရာကအရေးယူပေးပါလို့ပြောကြားလာပါတယ်ခင်ဗျပြေးပို့တဲ့သူကအဲ့ဒီပါတီဝင်ဟောင်းတဦးလည်းဖြစ်ကြောင်းပြောလာပါတယ်နောက်ဆောင်ကတော့အရေးကြီးလို့တက်ဆိုင်ရာတာဝန်ရှိလူချင်းများကူညီပေးပါဆိုပြီး ARU တိုင်းကစာတစောင်ပေးပို့လာပါတယ် ARU တိုင်းဒေတာကြီးမူဝင်မြို့နယ်ဝါတော့ကြီးရွာမှာနေထိုင်တဲ့ဥမောင်သူဒေါ်ကွင်းစီတို့ရဲ့တာမောင်ကျော်ကျော်နိုင်ဟာအသက်မပြည့်ပဲတပ်မတော်မှာတာဝန်ထမ်းဆောင်ဖို့စတားအဖြစ်စုဆောင်ခံရလို့ပါဆိုပြီးပြေးပို့လာတာပါသူတာမောင်ကျော်ကျော်နိုင်ဟာ26ရက်3လ2018ခုနှစ်မှာအလုရှာမယ်ဆိုပြီးရန်ကုန်ထွက်လာမှဒီတင်းငုံလန်းစုံမှာစစ်သားစုဆောင်ရင်တက်ကဥဝင်းထက်နဲ့တွေ့ပြီးစိတ်ဥမှာအလုလို့ရင်ဓာစာနဲ့မှဖြစ်ကြောင်းနဲ့ကောင်းမောင်ရင်ဓာစာကောင်းမှဖြစ်တဲ့လိုက်ခဲ့ဖို့နဲ့ကောင်းမောင်တဲ့တင်းမယ်ဆိုပြီးစီယုံခေါ်ဆောင်သွားပြီးတရင်90တို့ပို့ဆောင်ခဲ့တယ်လို့ရေးသားပြေးပို့လာပါတယ်အရိကရင်တစင်ဒီမန္တလေးရှိတရင်တစ်ခုကိုပို့ဆောင်ခဲ့ပြီးမန္တလေးတရင်တစ်ခုကအသက်မပြည့်တဲ့အတွက်တရင်90ကိုပြန်ပို့ရမှာမြောင်းမြတ်တရင်အဲ့မြောင်းမြတ်တရင်ကနေစကိုင်းတိုင်းအရာတော်မြို့နယ်ကလေ့ကျင့်တဆယ်ကိုပို့ဆောင်ခဲ့ကြောင်းတာဖြစ်သူနဲ့အဆက်အသွယ်ရလို့အရာတော်ကဗိုလ်ကြီးတူနဲ့တွေ့ဆုံပြီးဒီကလေးအသက်မပြည့်သေးလို့ပြန်လည်ခုပြီးပညာဆက်လက်သင်ပေးလိုတဲ့အတွက်အသနာခံစာတင်ပြီးလူဝက်တော်အထောက်အထားတွေကိုပေးခဲ့မယ်အခုချိန်ဒီဘာမှအဆက်အသွယ်များတော့လို့တဆိုင်ရာတာဝန်ရှိလူကြီးမြင့်တွေကူညီဖြည့်ရှင်ပေးစီလိုတယ်ဆိုပြီးပေးပို့လာတာဖြစ်ပါတယ်ခင်ဗျဟုတ်ကဲ့ပါကိုကျော်စုံရေနောက်ထပ်ပေးစာတွေလည်းဆက်လက်ပြောပြပေးပါဦးဗ
ျဟုတ်ကဲ့ကိုထက်အကကြီးအခုပေးပို့လာတဲ့စာကတော့ရန်ကုန်တိုင်းဝင်ကြီးချုပ်ကြီးခမားဆိုပြီးအစချီပြီးရန်ကုန်မြို့ကန်တအူးက RFA email ကတဆင်ပေးပို့လာတဲ့စာပဲဖြစ်ပါတယ်။ရန်ကုန်တိုင်းအတွင်းမှာတရုတ်ဖုန်းကြီးအယောင်ဆောင်ပြီးပတ်စံလိုက်လံလိန်တောင်းနေတဲ့သူတွေကိုလာဝကအဲ့ဥပဒေနဲ့ဖြစ်စေလိန်လည်းမှုနဲ့ဖြစ်စေထိုက်တင်တယ်လို့အရေးယူဆောင်ရွက်ပေးစီလိုတယ်ဆိုပြီးပေးပို့လာတာဖြစ်ပါတယ်။နိုင်ငံခြားသားလိန်လည်နေတဲ့အဖွဲ့ဟာမြန်မာလူမျိုးတွေရဲ့အာဏာစိတ်ကြောက်စိတ်တွေကိုအတုံးချပြီးလိန်လည်နေတာတွေကိုပျောင်ပျောင်တင်းတင်းကျူးလွန်နေတာတွေဟာတစ်ချိန်ချိန်မှာပြဿနာကြီးထွားလာမှာစိုးရိမ်မိပါတယ်လို့လည်းစာထဲမှာရေးသားထားပါတယ်ခင်ဗျ။
ဟုတ်ကဲ့ကိုကျော်စုံကြီးနောက်ထပ်ပေးစာတစ်စောင်ကတော့ဖုန်းဆက်ပြောကြားလာတဲ့စာပဲဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးမင်းမှုမျိုးနဲ့မြစ်တောက်ကြီးဘာကဥတန်းအောင်ထွန်းရဲ့မြေခွက်ကိုကုမ္ပဏီတစ်ခုနဲ့မြို့နယ်တရားသူကြီးမြေစင်းဌာနပေါင်းပြီးတင်သွားတဲ့အတွက်တက်ဆိုင်ရာတာဝန်ရှိသူတွေဖြည့်ရှင်းပေးပါဆိုပြီး RFA ပေးစာကဏ္ဍကိုအတားပိုင်ပြေးပို့လာတာဖြစ်ပါတယ်
။တိုင်ရောနေမျိုးတရားလို့တော့ကျော်ပါမှာ။ပုံမှန်4-4နဲ့ဒီဆက်လက်စစ်ဆေးပါရန်ဆိုအခုပေါ်ပေါက်တဲ့အတွက်ဆက်လက်စစ်ဆေးပါရန်ဆိုပြီးတော့ KIA တိုင်းရဲ့နေပြီးတော့ရဲ၃ခုကနေပြီးတော့ဒီဒေတာကန်မျိုးအနိုင်ပေးခဲ့တာကိုမြို့နယ်ရုံးကိုဆက်လက်စစ်ဆေးပါရန်ဆိုပြီးတော့ချပေးခဲ့တာ။အဲ့ဒါအောင်မှအခုဆက်လက်စစ်ဆေးနေတဲ့အချိန်မှာဟိုဒီဆက်ရဆာတဲ့အနေနဲ့ကြည့်အချိန်မှာတင်းဝင်းတို့ကမြန်မာတိုင်းအေဂျင့်ပါရဲ့ခွန်မျိုးရဲ့ကောင်တီရဲ့အမိန့်နဲ့ဆိုပြီးတော့သူတို့နာနာသုံးတယ်ကိုကြောက်သွားပြီဆိုတဲ့အမိန့်နဲ့ဒီခုမြို့နယ်မှာအနိုင်ယူပါတယ်ကိုအဲ့ဒီအခုအမိန့်စာကအခုတိုင်းအေဂျင့်ပါရဲ့ခွန်မျိုးရဲ့ကောင်တီရဲ့စီးတဲ့စိတ်နဲ့တစ်စိမ်းပါလာဦးမြန်အဲ့ဒီအမိန့်အောင်မှာခြေခံပြီးတော့ဒီတရားသူကြီးရဲ့မြေရင်းရဲ့တရားရေးပေါင်းပြီးတော့အင်းအာမအနိုင်ယူသွားတယ်ကို
ဟုတ်ကဲ့ကိုထားကကြီးကျေးဇူးပါဗျအခုစာတစောင်ကလည်းရန်ကုန်မြို့ကစာပဲဗျရန်ကုန်မြို့နေပြည်သူကပေးပို့လာတာပေါ့ရန်ကုန်မြို့အတွင်းကမီးပွိုင်လမ်းစုံနေရာတော်တော်များများမှာတဲ့အုပ်စုလိုက်အလှူခံနေတာတွေကိုတက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးအဖွဲ့တွေကစစ်စစ်ရေးယူပေးပါဆိုပြီး RFA email ကိုပေးပို့လာတာပါအဲ့လိုမီးပွိုင်နေမှာအုပ်စုလိုက်အလှူခံတဲ့သူတွေဟာခေါင်းစဉ်အမျိုးမျိုးတက်ပြီးစစ်နလပတ်လုံးပတ်စံတောင်အလှူခံနေကြတာတွေကရန်ကုန်မြို့ရဲ့ပုံရိပ်ကိုကြဆင်းစေတယ်လို့ကားကြိုကားကြလိုက်လံပြီးအလှူခံနေတဲ့အတွက်ကားနဲ့တွားလာရတဲ့သူတွေစိတ်အနှောက်အယှက်များစွာဖြစ်ရတယ်တဲ့အဲ့ဒီသူတွေကိုအ мян ဆုံးရှင်းလင်းပေးဖို့ RFA ပေးစာကဏ္ဍကတဆင့်တာဝန်ရှိသူတွေသိအောင်ဖော်ပြပေးလိုပါတယ်ဆိုပြီးရေးသားလာပါတယ်ဗျာဟုတ်ကဲ့အခုဖော်ပြပေးခဲ့တာတွေကတော့မြန်မာနိုင်ငံအနေနဲ့အရရက်ကနေပြီးသူတို့ခံစားနေရတဲ့အကြောင်းအရာတွေကိုပြည်သူတွေက RFA ကိုပေးပို့ပြောကြားလာတွေကိုဖော်ပြပေးခဲ့တာဖြစ်ပါတယ်
။အခုလိုပဲပြောပြခြင်းနဲ့အကြောင်းအရာတွေမိမိမျိုးနယ်ကြီးဝရက်ွက်တွေမှာဖြစ်ပျက်နေတဲ့ကိစ္စတွေအဆင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင်တော့ RFA message box ကတဆင်ဖြစ်စေ bami@rfa.org email ကတဆင်ပေးပို့ပြောကြားနိုင်ပါတယ်ခင်ဗျာ။အဲ့လိုပြောကြားပေးပို့တဲ့အခါမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကဖုန်းဆက်ခေါ်ဆိုအကြောင်းပြပေးမှာဖြစ်ပါတယ်
။ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲ။ နောက်တစ်ပတ်မှာလည်းပေးပို့လာတဲ့စာတွေကိုဆက်လက်တင်ပြပေးမှာလို့စောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာ။